ံရေး internet လုံခြုံရေး online လုံခြုံရေးဆိုပြီးတနည်းတနည်းမရောအောင်ကြားနေရတာအခုတခါကိုယ့်ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညောင်ကြီ
း Android app တွေတစ်ခုနဲ့တစ်ခုရှေ့ဝက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗျ
ဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဆန္ဒကတွဲသက်ပါမောက်ခဂျပင်းကျောင်းနဲ့လက်ထောက်ပါမောက်ခဒန်ဝင်းတို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေ့ခဲ့ကြတာရှင် App တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ App ဆောင်တွေကကိုယ့် smartphone နဲ့အချက်လက်တွေကိုအပြန်အလှန်အသေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့ရလေသူတို့က Android App ပေါင်းသသိန်းသသောင်းချော၃နှစ်ကြာအသေးချာလေ့လာခဲ့ကြပြီးတော့သူတွေတနာစစ်တမ်းပြုစုခဲ့ကြတာ
သူတို့ဒီက DireDrop ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းသသိန်းကျော်နဲ့အန်ရရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်းသထောင်လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတို့ဒီကအစာရေးကသတိထားမိပြီးသားပါလေဒါနဲ့စနစ်တကျလေ့လာတဲ့ခါကျတော့app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သုတေသနစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခဲငွင်းကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်လက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
သူရဲ့လေ့လာချက်အရတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကရဏမျိုးဖြစ်နေတာကိုတွေ့ရတယ်စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရွေချင်တဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရွေချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံလုံကြီးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတည်သူတွေကတော့ပြောပါတယ
်တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာကျင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန်ဒီယံမဟုတ်ဖ ೇನೆ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app ဆောင်တွေတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကို core smartphone တွေကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုယ်တိုင်မျိုး app တွေတုံးလို့ရှိရင်ကိုယ့်စီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps ဆိုလို့ရှိရင်ကိုယ်ဘယ်နားကျောင်းနေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုယ့်ကင်မရာနဲ့ချိန်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိရမလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းနေတော့ဘူးသူတို့လိုမျိုးစုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိန်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းတုံးလိုက်တာမျိုးရှင်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းသသိန်းကျော်မှာတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအသေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲပတ်ပေါ်မောက်ခ Defining John က New Scientist တဲ့ magazine ကိုပြောတာကိုအဲ့ဒီ magazine ဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်လက်တွေကိုလျှို့ဝှက်အသေးယူလုပ်နိုင်ကြတဲ့ Android app စုံတွဲ23,000 ကျော်ရဲ့ပါတခုမဟုတ်တခုပါနေတဲ့ app ပေါင်းက54ခုပဲရှိရတဲ့ကိုသားညုံရဲ့တဘောကတော့အဲ့ဒီ app 54ခုရဲ့အချက်လက်တွေကိုအပေးယူလုပ်နိုင်တဲ့ app စုံတွဲတွေထဲမှာပါနေတာပ
ါပို့ထူးတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနည်းငယ်အများဆုံးဆိုတာပဲမဆိမမောဆာလန်ပူတဲ့ပြည့်စုံတဲ့လက်ထောက်ပါမုခဂင်ဝန်းက The Hill တဲ့ဒီ website ကို app တခုကိုဥပမာပြီးတော့ပြောပြခဲ့ပါတယ်လက်နှိပ်တမ်းပြီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့flashlight app ဆိုလို့ရှိရင်သူ့ကိုတုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်ဆိုတာကိုလည်းသိကြမလို့ပါဘူးတဲ့ဒါနဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိန်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်ဆိုတာသိအောင်လုပ်တယ်တဲ့ဒါလည်းမကောက်ဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်ပြီတဲ့မဆိမမော
ကိုဘသူဘဝဖြစ်တဲ့ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့ဒေါက်တာဘာမောက်ခဝင်းကပြောတာကိုတဟင်းလျက်ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်လက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှာနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲသိတဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်ရအစံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရင်ကြည့်ဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲ။နောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာကြည့်ပြီးမှခွင့်ပြုချက်ပေးတင်ပါတယ်။
ဆိုင်ဘာလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရံပုံငွေနဲ့အခုလေ့လာမှုကိုလုပ်ခဲ့ကြတာပါ Virginia တက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခါတယောက်လည်းအဲ့ဒီလေ့လာမှုထဲမှာပါပါတယ်သူတို့ရဲ့လေးလာတွေးဆချက်စတန်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာဧပြီလဆန်းကပဲစာရန်တင်ခဲ့ကြပါသေးတယ်
။ Android စနစ်3ဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျချင်းချင်းမြန်မြန်လေ့လာတဲ့လေ့လာမှုလည်းဖြစ်သေးရ။လက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိတာပြီးတော့သူတို့တွေကသူရဲ့သူတည်တနာစာတန်းကနေပြီးတော့ App Pandy ရဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားတုံးတက်မယ်လို့ပြောနေတယ်လို့ပြောကြပါတယ်
။ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့ပြောလိမ့်မယ်လို့လည်းသူတည်တွေကပြောကြပါတယ်။နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မယ့် app တွေကိုတစ်ခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်တွေလုပ်တယ်လို့မျိုးApp တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ App Store တွေကဘလို့လုံခြုံရေးခါခွဲတွေရှိနိုင်မလဲဆိုတာကိုစမ်းသပ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင်